ဗရာချာဖျားအခုဆက်လက်နားဆင်ကြမှာကတော့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတောင်ပြိုကမ်းမြူအတန်းရရှိခဲ့တာနဲ့ပတ်သက်ပြီးဝန်များဝန်သားကြိုဆိုကြသူတွေအများကြီးရှိသလိုတချို့ကလည်းစောင့်ကြည့်ရအောင်မယ်လို့ယူဆနေကြပြီးကျန်တချို့ကဆိုရင်စိုးရင်ရာအခြေအနေဖြစ်ပေါ်လာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။ဒီအထက်မှာတူဦးပါဝင်ဖြစ်တဲ့ဒေါက်တာတင်မောင်သန်းနဲ့ကျွန်တော်ကြိုဆိုတာဆွေးနွေးသုံးသပ်ထားပါတယ်။ဒီရအောင်ဘယ်နောက်ပိုင်းဖြစ်လာနိုင်တဲ့အလားအလာနဲ့ပတ်သက်ပြီးဒေါက်တာဒီမောင်တန်းကသူဘာကြောင့်ဆိုရင်လဲဆိုတာကိုအခုလိုစတင်ဖြေပါရစေ
။ဟုတ်ကဲ့ဆိုရင်တော့ရွေးကောက်ပွဲရက်လက်ကိုလက်ခံတယ်လို့တမလို့ကောင်းဆောင်ကပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့90ခုနှစ်ရွေးကောက်ပွဲကိုပြန်ကြည့်လို့ရှိရင်လည်းရွေးကောက်ပွဲရက်လက်ကိုလက်မခံဘူးလို့တမလို့ကမပြောခဲ့ပါဘူး။ခြားသောအရွေးတွေကိုကျွန်တော်ကြည့်တဲ့အခါမှာ2030ဦးသိန်းစိတ်တက်လာပြီးတဲ့အခါမှာရေဘူးအားဖြင့်ပျော်ပျော်နဲ့လမ်းစဉ်ကိုသွားတယ်အခုပြောလို့ကျွန်တော်တို့မပြောပါဘူးဘာကြောင့်လဲဆိုလို့ရှိရင်ဒီမိုကရေစီရဲ့ယူဆမျိုးမျိုးရှိတဲ့အချိန်မှာကျွန်တော်အနေနဲ့လက်ခံတာကတော့အခုပြောမှာအထူးသဖြင့်နိုင်ငံရေးသဘောတူညီချက်တစ်ခုရရတယ်တိုက်ခံတယ်ဖွဲ့စည်းပုံတစ်ခုကိုအသစ် UTP ပေါ်ရတယ်ဒီလိုချက်တွေရှိမှအခုပြောမှပြောပါတယ်2017ဦးသိန်းစိန်တက်လာတာကအဖွင့်ကာလဦးတဲ့ UTP တာဖြစ်ပါတယ်အခုကြောင်းလို့ကျွန်တော်ကအဲ့လိုမမြင်ပါဘူး။ဒါပေမဲ့ဥသိသိဆိုတာလက်ထက်မှာပဲတက်မတော်ကလောက်ကင်တော်ကတချို့ကတန်မြတ်ဖြစ်စရာတွေစသည်ရှိလာပါတယ်။ပထမဆုံးဥရှင်မောင်းကိုဖြုတ်ချလိုက်တဲ့တဲ့ချာပေါ့နော်။ဒါကကြောက်ငယ်ကွန်ပျူတာပါတီတစ်ခုတွင်းကပဋိပက္ခလို့ပြောလို့ရပါတယ်။ဒါပေမဲ့တက်မတော်ပါဝင်ဖို့မလိုပါဘူး။တက်မတော်ပါဝင်ခဲ့တယ်လို့ကြားပြရတယ်။ဒါကအကောင်မတမလို့ကနိုင်ငံရေးထဲမှာမိမိနိုင်ငံရေးယူဆချက်တွေနဲ့မတူလို့ရှိရင်ကိုထူထောင်ထားတဲ့ပါတီကိုနဲ့အင်ပတန်မဟာမိတ်အကြဆုံးပါတီကိုတောင်သီးမခံဘူးဆိုတာကိုပြပါတယ်အဲ့ဒါကလည်းနည်းနည်းစိုးရိမ်ကြောင်းနေလို့ကျွန်တော်ထင်ပါတယ်ကျွန်တော်လည်းအဲ့ဒီတည်းကစပြီးစိုးရိမ်ပါတယ်နောက်ပြီးတော့ဖြစ်ပေါ်လာတဲ့နိုင်ငံရေးကိုကြည့်လို့ရှိရင်လည်းလက်ရဆုံးနိုင်ငံရေးကိုသွားနေတာတွေ့ရပါတယ်တကနိုင်ငံတကာမှာလည်းလက်ရာဇွန်နိုင်ငံရေးဘက်ကိုညွတ်လာတာတွေ့ရတယ်။ဥမာအမေရိကန်ထရန့်ပြောရမယ်။နော်။လက်ရာဇွန်နိုင်ငံရေးဆိုတာဘာကိုပြောတာလဲဆိုလို့ရှိရင်မိမိအုပ်စုကိုပုံပြည့်လေးတင်းလာတဲ့လူမျိုးရေးသဘောရဘာသာရေးသဘောရကြည့်တဲ့နော်။နောက်ပြီးတော့မိမိနဲ့မတူတဲ့လူမျိုးမတူတဲ့လူမျိုးကြောက်လန့်လာတဲ့နော်။အဲ့ဒီအတွက်စိုးရိမ်လာတဲ့နော်။အဲ့ဒါကိုလုံခြုံရေးချင်းချောင်းမှုတစ်ခုအနေနဲ့မြင်လာတယ်ဒါတွေကလက်ရာဇွန်ဝါရရဲ့တရုတ်လက္ခဏာတွေဖြစ်ပါတယ
်ဒါပေမဲ့ဆရာမြန်မာနိုင်ငံမှာ
အဲ့ဒီဘက်ကိုမြန်မာဘက်ကိုတက်မလို့ကရေးတရားလာတယ်လို့မြင်ရတယ
်ဟုတ်ကဲ့
တော့လက်ရာဇွန်နိုင်ငံရေးနဲ့စစ်တပ်နဲ့ပေါင်းပြီဆိုရင်အနေရရှိတယ်လို့ကျွန်တော်ဒီလိုပဲနားလည်ပါတယ
်ကျွန်တော်မိကျင်တာကအဲ့တော့မြန်မာနိုင်ငံမှာလက်ရာဇွန်နိုင်ငံရေးကိုရွေးလာတယ်ဆိုတာဆရာပြောတာလူနည်းစုတော့ဟုတ်တာပေါ့အမျိုးသားရေးဘာညာပြောတယ်တက်မတော်လဲအဲ့ဘက်ကိုပါတယ်လို့ဒီမှာတော့ယူဆတယ်ဆရာဒါပေမဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲမှာပြည်သူတွေအများအများဒီတောင်မျိုးကမ်းမျိုးမဲပြေးပြီးတော့အနိုင်ရခဲ့တဲ့ပါတီမှာဒီသဘောထားမျိုးရှိရလို့ကျွန်တော်ဘယ်လိုခံမနိုင်မလဲ NLD မှာဆိုရင်အခုဆိုလို့ရှိရင်အရင်ကမပါဝင်ခဲ့တဲ့မွတ်စလင်အမတ်ချို့တော်မှာပါဝင်လာတာကိုတွေ့ရတယ်သူတို့သဘောထားပြောင်းပြောင်းမှုကိုပြနေတာလို့ကျွန်တော်ထင်ပါတယ်ဆိုတော့ပြည်သူတွေကလည်းသူတို့ကိုသဘောကျလို့ပဲထောက်ခံခဲ့တာဆိုတော့ပြည်သူလူထုတရားလုံးအနေနဲ့ဒီအမျိုးသားရေးလက်ရဇွန်ဝါရဘက်ကိုရွေ့နေတယ်လို့ပြောလို့မှန်ပါမလား
ဟုတ်ဆရာလည်းကျွန်တော်သဘောတူပါတယ်ပြည်သူကမရွေ့ပါဘူးတက်မလို့ကရွေ့တာတက်ငင်ကွန်ပျူတာပါတီကရွေ့တာပါအဲ့တော့ကပဋိပက္ခရဲ့အရေးကြီးတဲ့ benefit ဖြစ်နေပါတယ်ပြိပကရဲ့အခြားသောဘက်တစ်ဖက်မှာခုနဆရာပြောခဲ့တဲ့နော်အမျိုးသားပြည်နဲ့တင်းမြတ်ရေးကိုရှေ့ရှုတဲ့ပုံမပြီးပြောပြောင်းလာတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်သူတွေရှိပါတယ်။ဒါကအဲ့ဒီပြိပကတစ်ခုလုံးကိုကြည့်လို့ရှိရင်စိုးရိမ်ကြောင်းပါတယ်။စိုးရိမ်နေဆိုတော့ကျွန်တော်အဲ့ဒါကိုပြောတာ
။ဒါပေမဲ့တစ်ဖက်မှာလည်းပဲတက်မတော်ကဒီအမျိုးသားရေးလို့သာပြောပေမဲ့လည်းတိုင်းရင်းသားတွေအရေးမှာတော့သဘောရပြောပြောင်းလာရလို့ကျွန်တော်မယူဆနိုင်ဘူးလားအထူးသဖြင့်အခုကရေကောက်ပွဲပြန်လည်ကျင်းပဖို့အေအေကပြောတယ်သူတို့ထောက်ခံတယ်အခုအပြင်းထန်ဆုံးတိုက်ပွဲတွေဖြစ်နေရခိုင်ပြည်နယ်မှာတိုက်ပွဲတွေငြင်းအေးသွားတယ် ဆိုတော့ဒီဟာကိုအကောင်းမြင်ပြီးတော့အဲ့ဒီသဘောထားမျိုးဟုတ်ပါမလားလို့သံသယရှိစရာမဖြစ်နေဘူးလားဤတော့တက်မလို့သဘောထားဟာ
အဲတော်တော်ဟိုတိုက်ဆိုင်နာကလည်းရေကောက်ပဲပြပြချင်းနောက်တည့်ရမှာအေးအေးနဲ့ပတ်သက်တဲ့တက်မလို့အချင်းနဲ့ထုတ်တယ်နောက်ပြီးတော့ကျွန်တော်တို့ဝါကိုသွားပြီးတော့အဲအော်ဝဲဦးစီးချုပ်သွားရောက်
တွေ့ရတ
ယ်ပေါ့နော
်ဟု
တ်ဒါဒီအားလုံးကအစိုးရအဖွဲ့နဲ့တော့စမ်းစုကြည်နဲ့သဘောတူညီပြီးတော့ဟိုဝိုင်းဝန်းဆောင်ရွက်ကြတယ်ဆိုရင်အတိုင်းတဲ့အလွန်အင်မတန်ကောင်းတဲ့ကိစ္စပါဒါပေမဲ့အဲ့လိုမဟုတ်ဘူးဆိုလို့ရှိရင်ဘာကြောင့်ဒီကောက်ပွဲပြီးပြီးချင်းတိုင်းကြက်ကြီးလို့လောက်ရတာလဲဆိုတော့အဲ့ဒီလိုမေကွန်ထုတ်ခဲ့ရေကောကျွန်တော်တို့မေကွန်ထုတ်ထိုက်တဲ့အနေအထားဖြစ်သလားမဖြစ်ဘူးလားဒါကိုလည်းချိန်ရပါမယ်တော့တက်တူတယောက်တည်းဆိုတော့ဒါလေးတွေကကျွန်တော်တို့ဘာကြောင့်သွားလဲဘလို့သွားတယ်လဲဘလို့ရွေချက်လဲကျွန်တော်မရှင်းနိုင်ပါဘူးเ
นาะဒါပေမဲ့
ဝင်နေမြင်သာဆိုရလဲ
တမတော
်ပြောတာ
ကြား
လေးက
ဟုတ်ကဲ့တမတော်အကြီးအကဲနေနေအဲ့လိုခရီးသွားမဲ့ကိစ္စတွေမှာအစိုးရရဲ့သဘောတူညီရရှိဖို့လိုတယ်သူနဲ့ညီနိုင်ဖို့လိုတယ်ဆိုတော့ပြဋ္ဌာန်းချက်တော်လောက်အစင်းလာတော်လောက်ရှိခဲ့ပါလားရှိနေလို့လားလိုအပ်သလား
နှစ်ဖွဲ့တဲ့မတွေ့ရဘူးလို့မဆိုလို့ပါဘူးတွေ့လို့ရပါတယ်ဒါပေမဲ့အချိန်ကာလအချိန်ကြီးပရိပခတ်ထဲမှာအင်မတန်တင်းမာနေတဲ့အခြေအနေကနေမှဖြစ်ပေါ်လာတာလေဒါတွေကကျွန်တော်တို့မစိမ်းသာတတ်ဘူးလို့ဆရာထင်ပါသလားပေါ့
တချို့ကဒါမဲ့သုံးသပ်ကြရဆရာအဲ့တမတော်နဲ့ energy အစွမ်းနဲ့ဆက်ဆံရေးဟာပြီးခဲ့တဲ့၅နှစ်ကာလမှာအတော်လေးဒါအဖူအထစ်တွေရှိရတဲ့အဆင်မပြေတာရှိပေမဲ့လည်းအခုနောက်ပိုင်းနှစ်တွေမှာနည်းနည်းလေးပြည်လည်မှုရရှိခြင်းတဲ့သဘောရှိလာတယ်လို့သုံးသပ်ကြရတယ်အဲ့ဒါကိုတော့ဆရာပါပြောလို့ပါလေ
ကျွန်တော်တို့နောက်ဆုံးတွေ့ရတာကတော့ဘယ်လိုကြီးလာလာမှာတမ်တော်ကပဲဦးချုပ်ပြောတော်ခဲ့တဲ့မိန်ကောမျက်နှာအနေထားမိန်ကောပြောပုံဆိုပုံပြောပေါ့ဆိုပေါ့
body language
ဟုတ်ပါတယ်ကျွန်တော်တို့ရှိတဲ့အခါမှာအားတက်စရာတွေ့ရပါဘူ
းဒါပေမဲ့တမ်တော်ကညဉ့်ရီလှူဆောင်မှုအတွက်အခုအထူးညဉ့်ရီအဖွဲ့တစ်ခုဖွဲ့စည်းရဗိုလ်ချုပ်ကြီးတွေပါဝင်တဲ့အဖွဲ့ပေါ့လေဆိုတော့အဲ့ဒီကိစ္စကိုကျူးစိုးစရာမကောင်းဘူးလားခင်ဗျာတကယ်တော့ညီညာရေးညီလာခံမှာတော့သူညှိရမှာပေါ့လေသူဒီမဟုတ်တာညီညာရေးကိုသူဥအောင်လုပ်မဲ့ငါဥအောင်လည်းဥခုယူပြီးအပြိုင်လုပ်နေကြတာများလားဆရာပဲလို့မြင်လာရည်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒီလိုတွေးကြပါတယ်အဲ့ဒီလိုမြင်ကြပါတယ်ဒါပေမဲ့ကျွန်တော်ညီညာရေးလုပ်နေကြတဲ့ပုံကိုယ်လေးကိုအဲ့ဒီလိုညီညာရေးထောက်တာကိုကျွန်တော်တို့ဘယ်လိုနားလည်ရမလဲသူမေးကြည့်တဲ့အခါမှာလည်းကျွန်တော်တို့ဘာမှတုံ့ပြန်ကြမရပါဘူးဆိုတဲ့အခါကျတော့ခုနကပြောသလိုဒါအင်မတန်အပြည့်အစုံဆောင်နေကောင်းတယ်လို့နော်လောက်ဆောင်နေကြတဲ့လူတွေကမြင်ကြတယ်ဆိုလို့ရှိရင်ကျွန်တော်အင်မတန်ဝမ်းသာပါပါကျေးဇူးပါပါဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့လောက်ဆောင်နေကြတဲ့ပုဂ္ဂိုလ်တွေကိုနိုင်ကနော်ဒီဟာကလည်းပါလေဖြစ်နေလို့ရှိရင်ပေါ့အဲ့ဒီလိုချင်းတရားရေးလောက်ဆောင်မှုကတင်တော်တဲ့ဒီနေ့လို့ဆောင်မလို့မဟုတ်ဘူးလို့ထင်ပါတယ်အဲ့တော့တခုရှိတယ်ကျွန်တော်တို့ကဓာတ်တယ်ပို့ပြီးတော့လည်းချိန်ရှိဖို့လိုလိမ့်မယ်လို့ရှင်းတယ်စမ်းတော်ကဒီဘက်ပိုင်းမှာ2-6-1နော်အရင်တော့သဘောမတူခဲ့ဘူးအခု2-6-1ကိုလုပ်ဖို့တိုက်တွန်းလာတယ်နောက်ပြီးတော့အချိုးကျကုစားပြုမှုနှစ်ကိုလုပ်ဖို့ပြောလာတယ်ဒါတွေအားလုံးဟာအာဏာကိုတူယူပြုပြီးပြောလာတာဖြစ်တယ်လို့ခောက်ချက်ချလို့ရပါတယ်အဲ့ဒီလိုအာဏာပြုရေးယူဖို့အတွက်အနာတူယူပြုဖို့အတွက်ငြိမ်းချမ်းရေးဟာသူ့ရဲ့ legitimacy ရှိအချက်တစ်ချက်လို့သူ့ပါဒါပဲရှိပါတယ်တခြားဘာမှမရှိပါဘူ
းဒါပေမဲ့ကျွန်တော်မေ့ချင်တာဆရာငြိမ်းချမ်းရေးလုပ်တယ်ဆိုတာသူ့ legitimacy အတွက်ပဲလှုပ်လှုပ်သူ့ဘက်တွက်ပဲလှုပ်လှုပ်ငြိမ်းချမ်းရေးလုပ်တယ်ဆိုရင်တော့ဒါတကယ်အရေးကိုတကယ်ထိရောက်မှုကိုကြည့်ပြီးတော့လက်ခံသင့်တယ်မဟုတ်ဘူးလား
ငြိမ်းချမ်းရေးကိုလိုချင်လို့တကယ်လှုပ်တာနဲ့အနာအတွက်ငင်းကြိုင်းကိုဗန်းပြတာလည်းမတူပါဘူးဆရာဒီလိုပြောတဲ့အတွက်ကြောင့်မို့လို့ဒီခြေလမ်းနေအကုန်လုံးကအဲ့ဒီကိုလှမ်းနေတယ်လို့ကျွန်တော်ဆွဆွဲတာမဟုတ်ပါဘူးဒါပေမဲ့အဲ့ဒီကိုရှင်းရှင်းလင်းလင်းညားဖို့လည်းကျွန်တော်တို့မှာချက်လက်တွေမရှိသေးပါဘူ
းဒါပေမဲ့ဒီဟာသူ့နိုင်ငံရေးအတွက်သစ္စာမဲ့ငင်းကြိုင်းကိုဗန်းပြခြင်းသာဖြစ်တယ်တကယ်ငင်းကြိုင်းလုံးမမဟုတ်ဘူးလို့တော့ယတိပြပယ်ချလို့မရသေးဘူးပေါ့
ဘာကျွန်တော်တို့ဘာမှတော့မပြောနိုင်သေးဘူးပေါ့နော်။ဒါငင်းချမ်းရေးအတွက်လည်းဖြစ်ဖြစ်ဖြစ်မယ်ငင်းချမ်းရေးကိုနော်အ အဲတဖက်တည်းကနေမှနော်ဒါဒါတော်ဆန်းသူကြီးလောက်တာမဟုတ်ဘူးကျွန်တော်လောက်တာဖြစ်တယ်ဆိုတာလေးကိုဒီလိုပြခြင်းတို့အတွက်ကြောင့်လောက်သွားတယ်ဆိုလို့ရှိရင်လည်းငင်းချမ်းရရတယ်ပေါ့ပါလေနော်ဒါပေမဲ့အဲ့ဒီလောက်ပုံကိုင်ပုံကယုံကြည်မှုတစ်ခုလုံးကိုထူထောင်ဖို့အတွက်တော့မဟုတ်ဘူးဗျာ
ဟုတ်ကဲ့
အရေးကြီးတဲ့အရေးကြီးတဲ့အချက်တစ်ချက်ရှိတယ်ဒီလိုရင်တိုင်းပြည်ကျန်တဲ့ထူထောင်ရေးမှာယုံကြည်မှုဆိုတာသိပ်ယဉ်ကျေ
းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရောဘာလုပ်ပေးဖို့လို့လဲအရင်ထက်ပိုပြီးတော့မယ်ရီအမြောက်များနိုင်ငံရဲ့ဖွဲ့စည်းဖြစ်တဲ့အစိုးရလည်းဖွဲ့စည်းတိုင်းမှာဆိုတော့အောင်မြင်တဲ့ဖွဲ့စည်းတစ်ခုအနေနဲ့ဒီနေရာမှာအချော့ပြေဆက်ဆန္ဒပြည်လဲမှုရအောင်လို့ဖွဲ့စည်းပေးမှလည်းတောင်းအများကြီးရှိမယ်လို့ထင်ပါတယ်အဲ့တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရောဒီအတွက်အချက်ပြလာတာဒါလုပ်မဲ့အလားအလာဘလို့မြင်ရလဲခင်ဗျာ
ဒီကသုံးတက်တဲ့လူတယောက်အနေနဲ့ပြောရင်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီနိုင်ငံရွှေနေရေးကအရင်တည်းကလည်းရှိတယ်အခုလည်းရှိနေတယ်လို့ကျွန်တော်ထင်ပါတယ်။နော်ရေးတိုင်းလာနေလဲအစိုးရနဲ့တပ်မတော်နဲ့ရင်းချိုင်းရွှေနေဘက်ကိုပို့ပြီးမြင်းမြန်းဆန်းဆန်းလှုပ်လိုက်လို့ရှိရင်ဒါအားလုံးအတွက်အင်မတန်ကောင်းတဲ့ခက်ပေါက်ပါပဲ
။ဖြစ်လာနိုင်တဲ့အလားအလာရောဆရာမြင်သလားခင်ဗျာ
။ဖြစ်လာနိုင်တဲ့အလားအလာရှိပါတယ်။ Union Accord ဒီလိုသူသဘောတူညီချက်အပိုင်းသုံးပါလေ20 20လုံးမှာဆောင်ရွက်ပေးရကိစ္စများဆိုပြီးဖော်ထုတ်ထားတာတွေလည်းရှိပါတယ်